ိုင်းနိုင်ငံမဲဆောင်မျိုးနဲ့အတွင်းမှာကလေးလူသမားတွေလည်းပါဝင်တဲ့တရားမဝင်လှုပ်လှုပ်ကိုင်နေသူတွေကိုထိုင်းစစ်တပ်ရဲနဲ့ထိုင်းစစ်တပ်ရဲနဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရုံထဲအထိကိုစီမံချက်နဲ့ဝင်အောင်ဖမ်းဆီးခဲ့ပါတယ်မြန်မာလူသမား200နီးပါးလောက်ကိုဖမ်းဆီးခဲ့ရပြီးအဲ့ဒီမှာကလေးလူသမားလည်း18ဦးထက်မနည်းပါဝင်တယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်တရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးခဲ့တဲ့သတင်းပြည်စုံကိုထိုင်းပြည်ဆိုင်ပြည်ဝင်မြန်မာပိုင်းသတင်းတောက်မန်ရီမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မြို့နယ်အတွင်းကမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့စစ်ရုံတွေကိုအင်အား80ခန့်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့တာပါမနေ့ကဖမ်းဆီးခံရသူတွေကအလို့သမားတချို့ကိုတော့ဒီနေ့တရားရုံးတင်ခဲ့ကြောင်းရောင်ကြီးဥလို့သမားအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုမိုးကျော်ကပြောပါတယ
်စစ်ရုံတွေရှိတဲ့နေရာမဲတောင်ပိုင်းအရက်မှရှိတဲ့ဟိုဒါပေါ့ဒေသအခေါ်ပေါ့နော်ကလာတိုင်းလို့ခေါ်တဲ့စိတ်ဝင်စီရဲ့အဲ့စိတ်ဝင်လေးမှရှိတဲ့အင်းယူလို့ရှိရင်စီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့လေပြောမယ်ဆိုလို့ရှိရင်လောင်ကပါတယ်ရဲပါတယ်နောက်စုဝစ်စုံနဲ့အဖွဲ့ကြီးပါတယ်နောက်အထူးတပ်ဖွဲ့လို့ခေါ်တဲ့ဝစ်စုံမင်းတွေအဖွဲ့ကြီးပါတယ်ဆိုပြီးတော့ဒီမြင့်မြင့်တက်တည်ကြီးကပြောတယ်ဒီဆိုတော့ဒါစီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့သူမနေ့ကဖမ်းသွားတဲ့အလို့သမားတွေကိုပြောမယ်ဆိုလို့ရှိရင်မေပအဒီမြို့နယ်ကျုပ်ကိုရဲစခန်းရုံးမှာခေါ်တယ်ပြီးတော့ကျတော့နှစ်သက်အချုပ်ကိုသူခေါ်ယူစစ်ဆေးတာရှိတယ်နှစ်သက်အချုပ်ကိုပို့တယ်ည7နာရီခွဲလောက်အထိကျွန်တော်တို့သွားကြည့်တဲ့အခါမှာတော့နှစ်သက်အချုပ်မှာ198ယောက်ရှိတယ်အားလုံးပေါ့လေအလို့သမားတွေကျွန်တော်ကရှိကြောင်းလို့သမားတွေဆန်းကန်ထားတာကျွန်တော်မျက်မြင်ပြုခဲ့ရတာရှိအခုဒီနေ့မနေ့မှဆိုလို့ရှိရင်ခုပေါ့ခုညနေကောင်းပိုင်းပေါ့အဲ့လို20ချုံမှရှိတယ်ဒါကျွန်တော်ရှိကြောင်းလူသမားတွေတဲက35ယောက်ခုတရားရုံးကိုပို့လိုက်တယ်လို့ဆိုခုတည်းဝင်လာတာရှိတယ်ပေါ့လေ
သေယုံနေထဲမှာကလေးလူသမားတွေကိုလည်းအသုံးပြုနေတဲ့အတွက်ကလေးလူသမားလို့ယူဆရတဲ့ကလေး18ဦးထက်မနည်းကိုလည်းသေယုံကိုခေါ်ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ပြောပြပါတယ
်ကလေးလူသမားပါတယ်လို့သေယုံတွေကဖန်ခံရတဲ့လူသမားတွေကလည်းဆက်တူပြောလာတာရှိတယ်ကလေးလူသမား17ယောက်ရှိတယ်လို့ပြောတယ်မင်းကညာဘက်ကဆက်ဝင်လာတာတွေရောပြောလို့18ယောက်တော့ရှိတယ်သေယုံကြီးမှာဒီအဲစစ်ဆေးတာပေါ့ကလေးဟုတ်မဟုတ်ပေါ့ဒီသွားပစ်တာတွေပဲစတဲ့ဟိုစစ်တာတွေရှိတယ်လို့တက်လို့ပြည်တဲ့ကလေးဟုတ်မဟုတ်ကိုစစ်သေးတာမျိုးတွေရှိတယ်လို့သိရတယ်
။ကျောင်းသားနှစ်ရက်နေမှာတော့လမ်းပေါ်မှာသွားလာနေသူတွေကိုလည်းထပ်မံဖမ်းဆီးမှုတွေရှိနေတာကြောင့်ညနေပိုင်းအထိလူ30တဲ့မင်းထပ်မံဖမ်းဆီးခံရပါတယ်
။ကသွားလာပြီးပေါ်ဆောက်ကြိုက်သွားလာတယ်စိတ်ဟိုလို့သွားနေတယ်လူမျိုးတွေကောက်တင်းကောက်ဆန်းတဲ့ပုံစံမျိုးပေါ့မှာစစ်သေးပြီးဖမ်းဆီးတဲ့အခါမှာလူဒုရဒရာတောက်စားကံမှုရှိလို့ဖမ်းပြီးတာ30လောက်ရှိတယ်လို့ကျွန်တော်သိရဒီနေ့မှာတော့
မဲဆောက်မြို့ဘက်မှာတာဝန်ယူရတဲ့မြန်မာလူသမားတန်အရာရှိကိုဖမ်းဆီးခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘာတွေများလုံဆောင်ပေးနိုင်မလဲဆိုတာသိရှိနိုင်ဖို့အတွက်စက်တွေမြင်းမြန်းခဲ့ရမှာစက်တွေလို့မရခဲ့ပါဘူးအဖမ်းဆီးတဲ့ဇက်တိုက်ဖြစ်လာတဲ့အတွက်တချို့စစ်ရုံတွေကအလို့သမားတွေကိုလည်းအလို့ရှင်တွေကမြောက်ရီမျိုးဘက်ကိုတင်းဆောင်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့တရားမဝင်အလို့သမားတွေကိုလက်ခံထားတဲ့စစ်ရုံတချို့ကလည်းသူတို့အလို့တွေကိုယာယီရက်နာထားရတာတွေလည်းရှိနေပါတယ်မဲဆောက်မြို့ဟာတရားမဝင်အလုပ်သမားတွေအများဆုံးဝင်ရောက်နေတဲ့နေရာဖြစ်ပြီးနေ့စဉ်အလုပ်ကင်ရှာဖွေသူတွေဒီအမျိုးမျိုးနဲ့ရောက်ရှိနေကြတာပါအခုဆိုရင်တော့မဲဆောက်ထဲမှာတရားဝင်နေထိုင်ဖို့အတွက်နေဆက်ကြားပေါ်ကနေ9ရက်ခန့်နဲ့လက်မှတ်တွေလုပ်ပေးထားတာကြောင့်တချို့ကတော့အဲ့ဒီလက်မှတ်တွေနဲ့လာကြပြီးအလုပ်ကင်ရှာဖွေကြသူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမ3တန်းကနေ4တန်းအထိရှိနေတယ်လို့တရားဝင်အထောက်အထားလက်မှတ်ကန်ဆောင်ထားသူတွေကတော့သိန်းကျပ်လောက်ပဲရှိပါတယ်ရှင်